တိုင်းရင်းဒေသတွေမှာစစ်ရေးပဋိပက္ခတွေဖြစ်နေတာကြောင့်မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုရင်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးတော့အပြန်အလှန်လေးစားအသိမှတ်ပြုမှုတွေနဲ့အတူလက်တွေ့ကျတဲ့လုပ်ရက်တွေနဲ့တက်သေးပြဖို့လိုတယ်လို့ငြိမ်းချမ်းရေးလှုပ်ရှားနေတဲ့တိုင်းရင်းသားလူငယ်တွေကဒီကနေ့ကြားရောက်တဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့မှာတောင်းဆိုလိုက်ကြပါတယ်။အခုလက်ရှိအခြေအနေမှာတော့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကရောစစ်တပ်ဘက်ကပါအပြစ်ရမယ်လို့နှစ်ဖက်ကြေညာထားပေမဲ့စစ်ရေးပဋိပက္ခတွေဆက်ပြင်းထန်လာနေတဲ့အနေအထားပေါ်စိုးရိမ်မှုတွေလည်းပုံမြင့်တက်လာနေတာပါ။မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုတိုင်းရင်းသားလူငယ်တွေရဲ့သဘောထားအမြင်အမျိုးမျိုးစုစည်းတင်ပြထားတာနားဆင်ပါရှင်။ဒီကနေ့စနေနေ့စက်တင်ဘာလ22ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့အထိမ်းအမှတ်ဖြစ်တဲ့ကဘာတဝမ်းကျင်းပနေချိန်မှာလည်းမြန်မာနိုင်ငံမှာလည်း KNU ကရီအမျိုးသားအစည်းအရုံးလို့တိုင်းရင်းသားအဖွဲ့အစည်းတွေဘက်ကထုတ်ပြန်ကြေညာချက်တွေအသီးသီးထုတ်ပြန်တယ်လို့ငြိမ်းချမ်းရေးလိုလားသူတွေဘက်ကလည်းငြိမ်းချမ်းရေးစကားဝိုင်းနေဆွေးနွေးပွဲတွေကျင်းပနေကြပါတယ်။မြန်မာနိုင်ငံတဝမ်းလုံးမှာမှီတင်းနေထိုင်ကြတဲ့တိုင်းရင်းသားပြည်သူအပေါင်းလိုလားတောင်းတနေတဲ့ငြိမ်းချမ်းရေးကိုအမြန်ဆုံးရရှိခံစားနိုင်ပါစေကြောင်းနဲ့နိုင်ငံသားတွေအတွက်စစ်မှတ်ဘေးကင်းလုံခြုံတဲ့နိုင်ငံတည်ဆောက်နိုင်မှုဆုတောင်းပါတယ်လို့တအောင်းကျောင်းသားလူငယ်တွေကဒီကနေ့ကြာရောက်တဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့မှာသဘောထားထုတ်ပြန်သွားပါတယ်။တိုက်ပွဲကြောင့်စစ်ဘေးရှောင်ပြည်သူလူထုတွေထိခိုက်ဒဏ်ရာရမှုအရက်သားသေဆုံးမှုတွေအပေါ်မှာရှုံချကြောင်းနဲ့ထာဝရငြိမ်းချမ်းရေးရဖို့အတွက်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်တဲ့ခေါင်းဆောင်တွေအားလုံးလက်နက်နဲ့မဖြေရှင်းပဲနိုင်ငံရေးနဲ့ပဲတွေ့ဆုံဆွေးနွေးကြဖို့သူတို့ကတောင်းဆိုပါတယ်။တအောင်းကျောင်းသားနဲ့လူငယ်များအဖွဲ့ TSYU ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးအထွေထွေအတွေ့အမှုလွေးလွှာရင်းက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့အတ္တတည်းနဲ့ရင်းချိုင်းရင်းနဲ့ဖြစ်တဲ့ဆိုတဲ့အကြောင်းပိုင်းရေးထားတာရှိတယ်။ပြီးလို့ရှိရင်အခုလက်ရှိဒီတိုင်းရင်းသားလက်နက်ဆိုင်တွေရောတမတော်ဘက်ကလည်းကျွန်တော်တို့ဒီအပိခရဲ့ဆက်ရေးကာလဆိုပြီးတော့စုံညာတာတဲ့အပေါ်မှာအထက်မှလည်းတိုင်းရင်းသားဒေသမှာဒီနေ့အထူးတိုက်ပွဲဆက်ဖြစ်နေတဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ဖော်ပြထားတာပေါ့နော်။အဆိုတော့အော်ကျွန်တော်တို့အဲ့မှလည်းတောင်းဆိုချက်ကအဓိကတော့ CKSA ကလာမှာ solution ဆင်းချက်မရှိဘဲနဲ့ဒီတိုက်ပွဲတွေရပ်ပေးဖို့တခုရဲ့ဒီလို့ရှိရင်အရက်သားတွေအရက်သားတွေဥတည်ပြီးတော့ပြခတ်တဲ့ဟာမျိုးတွေကျွန်တော်တို့မလုပ်ဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်ဒီလို့ရှိရင်ဒီလက်နက်တွေကင်ပြီးမှဒီရင်းချိုင်းရေးကိုခေါ်ဆောင်နေတဲ့အစားပေါ့နော်ဒီဟာကိုလက်နက်ကင်ကိုမကင်ဘဲနဲ့ဒီချက်ချင်းနဲ့ဒီငယ်ရေးစုမေးပွဲတွေကိုကိုအတုံးချပြီးတော့စစ်မှန်တဲ့ရင်းချမ်းရေးကိုရပ်ဖို့ကိုကျွန်တော်တို့ဝိုင်းဝန်းလုပ်ပေးဟိုလုပ်ဆောင်ပေးဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်။လူငယ်တွေရောအမျိုးသမီးတွေရောစာပူပေးဖို့ကျွန်တော်တို့ကတောင်းဆိုထားတာဖြစ်တယ်ပေါ့နော်
မြန်မာနိုင်ငံမှာတိုင်းရင်းဒေသတွေမှာစစ်မီးတွေငြိမ်းပြီးအမှန်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုရင်အပြန်အလှန်အသိအမှတ်ပြုမှုတွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကရိုးသားမှုရှိဖို့အရေးကြီးဆုံးပါပဲလို့ဆိုပါရယ်ငြိမ်းချမ်းရေးလှုပ်ရှားသူလူငယ်တဦးဖြစ်တဲ့ကရင်နီပြည်တောင်သူရသမားတမကရဲ့ဥက္ကဋ္ဌခုသူတွေကအခုလိုပြောပါတယ
်။ငင်းခံရင်းနဲ့ပတ်သက်ပြီးကျွန်တော်တို့ဒီမြန်မာနိုင်ငံမှာသူဖြစ်ပြည်နယ်တွေတက်တယ်မှာတရတက်တယ်တက်လာမှာဆေးရပဋိပက္ခဖြစ်တယ်ကနိပေါင်းခုနှစ်စုံနိပိအဓိကခြေကသောတရားကိုပြချာကြည့်လိုက်အဓိကအပြာလာတိမံပြုမှုအာနယ်လို့ဖြစ်လာတဲ့ငင်းချေအပြာလာတိမံပြုမှုကိနယ်လို့တာငင်းချေကလိုအပ်နေတော့ပေါ့ဆိုတော့ဒီနေရာမှာငြိမ်းချမ်းရေးကအရလိုအပ်နေတယ်ဆိုတော့သူတို့နိုင်ငံကကောင်းဆောင်တွေကဒီတိုင်းတိုင်းတွေကိုအတိမပြုမဲ့ပြန်လာတိမပြုချက်ပြီးတော့လေးစားကပူထားကြမယ်ဆိုတော့ငြိမ်းချမ်းဆိုတာအပြစ်လာပါပါ
နိုင်ငံတကာငြိမ်းချမ်းရေးနေ့မှာတော့တကမ္ဘာလုံးမှာအကြမ်းမဖက်ကြဖို့အပြစ်ရထားဖို့ကြိုးစားနေကြချင်းမြန်မာနိုင်ငံအတွင်းမှာတော့တိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ်မှာတော့တိုင်းရင်းသားလူငယ်တွေဘက်ကငြိမ်းချမ်းရေးဖော်ဆောင်နေသူတွေဟာလက်တွေ့ကျတဲ့လုပ်ရက်တွေနဲ့တက်သေးပြဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။နှစ်ဖက်အပြစ်ရပါမယ်ဆိုပြီးအပြန်အလှန်ထုတ်ပြန်ကြေညာချက်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ကြိုးစားနေချိန်မှာတိုင်းရင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အနေအထားပေါ်မှာလည်းကချင်လူငယ်အစည်းအရုံးရဲ့ဥက္ကဋ္ဌဆိုင်နုပန်ကအခုလိုသုံးသပ်ပါတယ်။
ဒီတိုင်းတိုင်းချင်းကြီးနဲ့ပတ်သက်ပြီးမှလုပ်နေကြရပေါ့နော်။ဒါမဲ့တကယ်တမ်းကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အခုကြည့်မရသေးဘူးပေါ့။ပြီးတော့ဒီဘက်ရခိုင်တို့ဘက်မှလည်းဒါစစ်ပွဲရပေါ့နော်။ဒီလိုစစ်ပွဲရတော်တော်များများဖြစ်နေတဲ့ဟာရှိနေတယ်။ပြီးတော့ကျွန်တော်ချင်းမှလည်းအချက်အရေးစီးရေးဆိုတော့လောက်ထားကြတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးကိုမတီထောက်နိုင်သေးဘူးပေါ့။ငြိမ်းချမ်းရေးမှလောက်ထိအင်တာအားနဲ့ပါဝင်နေလဲဆိုတဲ့ဟာမိကွန်းတော့ရှိရပေါ့။ဘာလို့ဆိုလို့ဆိုနေတဲ့အပိုင်းမှာအများပိုင်းကျွန်တော်တို့ဆိုရင်လည်းဒါရင်းချမ်းရေးပတ်သက်ပြီးမှလှုပ်ရှားမှုလုပ်ကြရတယ်ဒါမဲ့အစိုးရဘက်ကနေရင်းချမ်းရေးလှုပ်ရှားမှုအတိုင်းမှာအနေနဲ့တခုမဟုတ်တခုပေါ့နော်ဒါသားမီးတစ်စင်းနဲ့ဟာရတွေ့နေရတာကတော့ဒီမျိုးတွေပဲလုပ်နေနေဆိုရင်တော့ဒါစစ်မှန်တဲ့ရင်းချမ်းရေးကိုရရှိအောင်ဖို့ပြီးတော့စစ်မှန်တဲ့ဖက်ဒရယ်နိုင်ငံတော်ကိုတိချောင်းနေမှာမဟုတ်ဘူးပေါ့နော်ဒါဆိုတော့
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာညီညာရေးနေ့အထိမ်းအမှတ်ဖြစ်လဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်ရုံးဘက်ကမိမိတို့ရဲ့လူမှုအတိုက်အဝန်းတွေအတွက်တယောက်ချင်းစီနေစဉ်နဲ့အမျှပါဝင်အကျိုးပြုနေတဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးညီညာရေးမှာပါဝင်သူတွေရဲ့ဆွေးနွေးပွဲသက်ခွိုင်းကိုမန္တလေးမှာကျင်းပနေတာပါဒီလိုမျိုးမြန်မာနိုင်ငံညီညာရေးအတွက်ဆွေးနွေးအကြံပြုနေကြချိန်မှာပဲရခို